BBC နဲ့ RFA သတင်းတောက်ဟောင်းဦးစိန်ကျော်လိုင်ဟာ2018ခုနှစ်ဧပြီလ29ရက်မနေ့တနင်္ဂနွေနေ့မှာသူ့ဇာတိတောင်သာဝဲလောင်ရွာတဲ့မှာကွယ်လွန်သွားတယ်လို့တငယ်ချင်းဖြစ်သူသခိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးဦးတန်းညွန်ဝင်းကပြောပါတယ
်။မူလကလူအောင်နှလုံးရောဂါရှိနှလုံးအဆုတ်ရှင်ထဲထားတယ်။လမ်းတွေဘာတွေအများကြီးမလျှောက်နိုင်ဘူး။အုံးမခံနိုင်ဘူး။အခုဖြစ်သွားတဲ့ကိစ္စတော့လူကစီးကျူက over 400ဖြစ်သွားတယ်။စီးကျူကဒါတက်သွားတဲ့ခါကျတော့တိုက်နေစီးယူပူတယ်။စီးယူရောတဲ့ခါကျတော့သူကလုံသွားပြီ၊ဆုံးသွားပြီ။မနေ့မနေ့ရှင်းနေခွာဆုံးပါအခုကျွန်တော်တို့တောက်လာမှသူရှားတော့မှပါတရခုတည်းပြည်တယ်။
ဥစဉ်ကြောင့်လည်းဒီတည်င်းဌာနမှာလှုပ်လှုပ်တော့နောက်ပြီးတော့ဒီမိုကရေစီနဲ့ပတ်သက်ပြီးတော့သူလှုပ်ရှားဆောင်ရွက်ခဲ့တာတွေအများကြီးပါသူပံ့ပိုးပေးတဲ့သူတည်င်းအမှန်တရားအောင်လိုက်ပေးတာတွေအများကြီးရှိပါတယ်အခုအစိုးရအဖွဲ့အစည်းနဲ့ဒီလိုလူမျိုးတယောက်ဆုံရှုံသွားတာဗာများပြောချင်ပါလဲ
သူအကြံပြုတာတွေလည်းအများကြီးရှိတယ်ထောက်ပြတာတွေလည်းအများကြီးရှိတယ်သူကမညမတာပါပဲအန်ဒီအစိုးရဆိုပြီးတော့လေအကောင့်ကြီးတွေလည်းကျွန်တော်တို့မရေးပါဘူးအကောင့်ကြီးတွေလည်းဒီမပြောပါဘူးသူကျေးဇူးပေးတဲ့မန်မြာဒီဝဒီကနေအမှန်တိုင်းထောက်တာမျိုးအများကြီးလုပ်ပေးပါတယ်ကျွန်တော်အားရပါတယ်ဒီပြင်ကျွန်တော်ကိုအများကြီးအကျဉ်းချပေးပါတယ်တကယ်တော့မညာမတားကိုပြောပါတယ်ဒီဝစီရင်းနဲ့ပတ်သက်ပြီးတော့တနည်းအားဖြင့်နိုင်ငံရေးနဲ့ပတ်သက်ပြီးတော့သူတင်းသမားတယောက်အမည်နဲ့တောင်းကြီးမကပါဘူးလွန်ထွက်နေအောင်လုပ်သွားတာပါသူစည်းတွေကျွန်တော်တို့အများကြီးအမှတ်တရဖြစ်ရပါတယ်အများကြီးလည်းနံပါတ်တက်ဖြစ်ရပါတယ်
ပါကေဂျေမူဥတာလိုင်မိခင်ဒေါ်ထွေးစိန်တို့ရဲ့တာဖြစ်သူအသက်66နှစ်ရှိပြီဖြစ်တဲ့ဥစိန်ကျော်လိုင်မှာညီကိုမောင်နှမ5ယောက်ရှိပါတယ်တနင်္ဂနွေနေ့မှာကွယ်လွန်ခဲ့တဲ့သူကိုဒီဝဲလောင်ကဆယ်ရွာတုတ်တန်မှာတနင်္လာနေ့မှာပဲမြေမြုပ်တကြွခဲ့ပါတ